အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုကိုစားပြုရှင်ပြိုင်နိုင်ရေးအတွက်ရှေ့ကနေဦးဆောင်နေတဲ့ဘီလျံနာတထည်ကြီးဒေါ်နယ်ထရမ့်ကလက်ရှိအမေရိကန်နိုင်ငံသားရေး policy ဟာလုံးဝအခြေအနေဆိုးဝါးနေတာကြောင့်အမေရိကန်အကျိုးစီးပွားကိုဦးစားပေးတဲ့ဘက်ကိုတည်တည်သာသာပြောင်းလဲလှုပ်ဆောင်ဖို့ပို့ထုနေကတက်တွန်းလိုက်ပါတယ်။အောင်မြင်တဲ့ရုံးမြင့်ဆောင်ညအစီအစဉ်တစ်ခုမှာပါဝင်ခဲ့ပြီးအရင်ကမဲပေးရွေးချယ်ခံရတဲ့အရာတို့တစ်ခါမှတာဝန်ထမ်းဆောင်ခဲ့ပြုခြင်းမရှိတဲ့ထရမ့်ဟာသူရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာရည်မှန်းချက်တွေကိုအရင်ကအကြေတဝင့်ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။ဒါပေမဲ့ဝါရှင်တန်မြို့တော်ကဟိုတယ်တစ်ခုမှာပြောကြားတဲ့38မိနစ်ကြာမင်းကွန်းအတွင်းသူကသမ္မတဘာရက်အိုဘားမားကင်တယ်ဆောင်ရွက်နေတဲ့နိုင်ငံသားရေးအစီအစဉ်နဲ့နိုင်ငံသားဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Hillary Clinton ချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေကိုတတ်ခိုက်ခဲ့ပါတယ်။နိုဝင်ဘာလမှာကျင်းပမယ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်တကယ်လို့ Trump သာ Republican Party ကိုကိုစားပြုဝင်ရောက်ရှင်ပြိုင်ရမယ်ဆိုရင်ကလင်တန်ဟာဒီမိုကရက်ပါတီဘက်ကသူ့ရဲ့ပြိုင်ဖက်ဖြစ်လာမှာပါ။အိုဘားမားနဲ့ကလင်တန်တို့ဟာမစင်မချင်းအထင်အကွတ်မဲ့ပြီးဥတီယာမရှိတဲ့နိုင်ငံသားရေးမူဝါဒတွေကိုချမှတ်ကျင့်သုံးခဲ့တဲ့အကြောင်းထရမ့်ကဆွဆွဲပြောကြားလိုက်ပါတယ်။ထရမ့်ရဲ့အဲ့ဒီလိုပြောဆိုမှုကိုသမ္မတအင်ဂျီရောကချက်ချင်းတုံ့ပြန်လိုက်ပြီးအမေရိကန်ပြည်ထောင်စုဟာသမ္မတအိုဘားမား2009ခုနှစ်မှာသမ္မတတာဝန်ထပ်ဆက်တင်တာဝန်ထမ်းဆောင်တဲ့အချိန်ကစပြီးပိုပြီးလုံခြုံစိတ်ချရတဲ့အပြင်အင်အားပိုကောင်းလာတယ်လို့ပြောပါတယ်။